ကာလတံပိုးဘန်းငွေသန်းပေါင်း1000ကျော်တံပိုးရှိတဲ့ရှေးပြည်ကန်ဒေသထုတ်စိတ်ကြွစီစက်ပိုးတန်းကိုထိုင်းနိုင်ငံမှာနှစ်ရက်အတွင်းဖမ်းမိခဲ့တယ်လို့မူရီဂိုင်းနကူကအဓိကအဖွဲ့ဝင်10ဦးကိုပါဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကအမည်ကပြောပါတယ်။ဒီကြောင်ယူဝေဒင်းတော့မအေးမှာကသတင်းပြပို့ထားပါတယ်
။ထိုင်းနိုင်ငံမှာနှစ်ရက်အတွင်းကာလတံပိုးဘန်းငွေသန်းပေါင်း1000ကျော်တံပိုးရှိတဲ့ရွှေပြည်ကန်ဒေသထုတ်စိတ်ကြွစီစက်ပိုးတန်းဖမ်းမိခဲ့ကြောင်းအဓိကမူရီဂိုင်းနကူကအဖွဲ့ဝင်ကျောင်းဘုရားဖန်ဆီးနိုင်ငံကြောင့်ဟောကုတ်လ20ရင်းလေးကတရင်မှာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒီတရင်ကိုကျမမအေးမှာကပြောပြပေးမှာပါ။ထိုင်းနိုင်ငံလာအိုးဆောင်ရာရွှေတိရံဒေသကနေမူရစီးတွေထိုင်းနိုင်ငံအတွင်းမှကိုဇက်တိုက်ဝင်ရောက်လာနေပြီးပထုံထာနီပြည်နယ်နဲ့လော့ဘူရီပြည်နယ်တွေမှာတန်းနဲ့ချီရှိတဲ့မူရစီးဝါးတွေဖမ်းမိခဲ့ပါတယ်။ဘန်ကောက်မြို့ရဲတပ်ဖွဲ့ဌာနချုပ်မှာဩဂတ်လ20ရက်နေ့မှာပြုလုပ်ခဲ့တဲ့တရင်မှာရှင်းလင်းပွဲမှာတော့ဒီရက်ပိုင်းအတွင်းဖမ်းမိတဲ့စိတ်ကြွစီရ19တန်းကိုပြသထားပြီးနိုင်ငံအတွင်းအဓိကမူရီတိုင်းနိုင်ငံကအဖွဲ့ဝင်10ဦးကိုပါဖမ်းဆီးနိုင်ခဲ့ကြောင်းရဲချုပ်ဖကဖုံးဖုံပီယာကဥဆောင်ပြီးထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်
ခုလိုမျိုးမူရီစေဝါအမြောက်များကိုဖမ်းဆီးနိုင်ခဲ့တာဟာဖြစ်ကိုတိရဲတပ်ဖွဲ့ရဲ့စုံလမ်းဖော်ထုတ်မှုကြောင့်ဖြစ်တယ်လို့အဂုလ19ရက်နေ့ကပထုံထားပြီးပြည်နယ်လန်လူကာမျိုးကနေတွင်းမှာကားစင်းလုံးပြည့်တင်ဆောင်ထားတဲ့စိတ်ကြွကြီးကြဆက်တန်းကိုမူရီခိုင်ဝင်နေတဲ့သူဖမ်းဆီးနိုင်ခဲ့ပြီးစိတ်ကြွကြီးတွေကိုအဓိကပုတ်ပေးနေသူဟာရွှေသတိကံဒေသမှာလှုပ်ရှားနေတဲ့ဝန်ထမ်းထုတ်ထားတဲ့ထိုင်းနိုင်ငံသားနိုင်အပ်ဆိုသူဖြစ်ကြောင်းပြောဆိုသွားပါတယ်ဒီရက်ပိုင်းမှာပဲလော့ဘူရီပြည်နယ်အမြန်လန်းရဲတပ်ဖွဲ့ဝင်တွေဟာစိတ်ကြွကြီးပြားရှစ်တန်းတဲဆောင်မောင်းနေလာတဲ့ကားတစ်စီးကိုဖမ်းမိပြီးဆက်လက်ဖော်ထုတ်စစ်ဆေးကြရာအဓိကမူရီတိုင်းနိုင်ငံကိုဆက်တိုက်ဖော်ထုတ်ဖမ်းဆီးနိုင်ခဲ့တာဖြစ်ကြောင်းပြောဆိုသွားပါတယ်။ရွှေသတိကံဒေသကမူရီမောက်ခုတ်ခိုင်းနေဟာစိတ်ကြွကြီးမူရီစီဝါတွေကိုအရင်ကထက်ပုံမထုတ်လုပ်နေပြီးထိုင်းနိုင်ငံဘက်ကအလုံးရင်းနဲ့တဲဆောင်တင်သွင်းနေတယ်လို့လည်းဒီရက်ပိုင်းမှာပဲထိုင်းနိုင်ငံရဲ့ဒေသဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ကုလသမဂ္ဂမူရီစေဝါနဲ့ရာဇမှုဆိုင်ရာရုပ် UNODC ရဲ့ဒီနှစ်စာမထုတ်ပြန်တဲ့မြန်မာနိုင်ငံဗိထုတ်လုပ်မှုမြင့်စင်အစီရင်ခံစာမှာတော့ဒေသတွင်းမှာဓာတ်ပစ္စည်းတွေကိုအခြေခံထုတ်လုပ်တဲ့မူရီစေဝါကြီးတွင်ချေလာတယ်လို့လည်းရေးသားထားပါတယ်ရှင်။